စမရီဒီနေ့ပေါ်တော့ပြောင်စုငင်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ကရေဆွဲပီးစီးရဲ့နိုင်ငံရေးဆွေးနွေးပွဲမူပါမူကြမ်းကိုနိုင်ငံတော်သမ္မတထံလွှဲပြောင်းပေးအပ်တယ်ဆိုပြီးတော့သိရပါတယ်ရှင်။ဒါပြီးရဲ့နောက်ပေါ်တော့ရှေ့လုပ်ငန်းစဉ်တွေကဘာတွေဆက်လုပ်ဖို့များရှိမလဲရှင်။
ဒီမူပေါင်းကိုသမ္မတကြီးလက်တွင်းကိုရောက်ပြီးလို့ရှိရင်သမ္မတကြီးကသူ့ရဲ့လုတ်နိုင်တဲ့အခွင့်အာဏာတွေအတိုင်းပြန်နှံတွေထုတ်ပြန်တာတွေရှိမယ်။ဒီပြန်နှံတွေအပေါ်မှာကျမတို့ကတော့အရှိကိုဆက်လုပ်သွားရမယ့်လုပ်ငန်းတွေရှိပါတယ်။ကျမတို့လက်မှတ်ရေးဆိုးခဲ့တဲ့ NCA မှာလည်းပဲရေပောင်ကိုယ်စီအတွင်းမှာဆိုလို့ရှိရင်ပြည်ထောင်စုညီချင်းရေးညီလာခံကိုခိုယူကျင်းပရမယ်ဆိုပြီးတော့မှပါနေတဲ့အတွက်လည်းပဲမကြခင်တော့တော့အချိန်မှာကျမတို့ဟာဆိုလို့ရှိရင်ပြည်ထောင်စုညီချင်းရေးညီလာခံကိုကျင်းပဖို့ရှိနေပါသေးတယ်ဆိုတာကိုပြောချင်
သမရပေါ်တော့ဒီမူကြမ်းကိုပြန်လဲပြင်ဆင်တာတွေရှိအောင်မလားသမရစီကနေပြီးတော့ပေါ်တော့ဒီပြန်ကြလာတဲ့မူပေါင်းကအတိဖြစ်ပြီလားဘလို့ဆက်လုပ်သွားဖို့များရှိမလဲရှင
်ကျမတို့ထင်တာကတော့ဒီမူပေါင်းဟာအတိဖြစ်ထားတဲ့မူပေါင်းကိုမှကျမတို့ကသမရကြီးစီကိုရွှေ့အပ်လိုက်တာဖြစ်ပါတယ်သမရကြီးကစီစစ်ပြီးတော့မှပြန်လာမယ်ဆိုရင်လည်းပဲခက်ခဲတဲ့လွှဲရွှော်မှုမရှိနိုင်ဘူးလို့ကျမတို့ကအပြည့်အဝယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အဖွဲ၃ဖွဲ့ကနေပြီးတော့မှကျမတို့ကထပ်ဖန်တလဲလဲစီစစ်ပြီးတော့မှပဲဒီမူပေါင်းကိုသမရကြီးစီကိုအဲ့လေလို့ဖြစ်ပါတယ်။
ကျမဒီသမရဘက်ကနေပြီးတော့ပေါ့နော်ဒီမူပေါင်းကိုဘယ်တော့လောက်များနောက်ဆုံးပြန်ချပေးနိုင်တဲ့အနေအထားရှိလဲရှင်
။အများဆုံးချပေးလာလိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်။သမတကြီးအနေနဲ့ကလည်းသူအာနာရှိနေခြင်းအတွင်းမှာသူရဲ့လောက်ပိုင်ခွင့်အခွင့်အာဏာတွေအတိုင်းအလုံးကိုအပြည့်အစုံလုပ်သွားလိမ့်မယ်လို့ကျမတို့အနေနဲ့မျှော်လင့်ပါတယ်။အဲ့ဒါကြောင့်မို့လို့ဒီမူပေါင်းနဲ့ပတ်သက်ပြီးတော့မှသမတကြီးစီကချပေးလာဖို့တဲ့ဖြည့်ဖြည့်ချင်းချင်းမရှိတော့ဘူး။အဲ့ဒါကများများဆန်းဆန်းဖြစ်လာလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်။
ဇန်နဝါရီလ15ရက်နေ့မတိုင်ခင်ပြောင်စုငင်းချင်းညီလာခံကိုကျင်းပမယ်ဆိုပြီးတော့လည်းသိရပါတယ်ရှင်။ဒီညီလာခံနဲ့နိုင်ငံရေးဆွေးနွေးပွဲကဘလို့များကွာခြားပါသလဲရှင်။
နိုင်ငံရေးဆွေးနွေးပွဲဆိုတာအမျိုးမျိုးရှိပါတယ်အခုကျမတို့ကျင်းပလာမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံဟာလည်းပဲနိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်ပါတယ်နောက်ပြီးလို့ရှိရင်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းကျမတို့လုပ်ရအောင်မှာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့နိုင်ငံရေးဆွေးနွေးပွဲကတော့တစ်ခုတည်းမဟုတ်ပါဘူးမကြတော့သောအချိန်မှာကျမတို့ဆွေးနွေးလာမယ့်ဒီညီညွတ်ရေးညီလာခံကြီးဟာဆိုလို့ရှိရင်လည်းနိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်ပါတယ
်ပြောင်စုညီညွတ်ရေးညီလာခံမှာလူဦးရေ900လောက်တက်ရောက်မယ်ဆိုပြီးတော့ကျမတို့သိထားပါတယ်ရှင်ဒီထဲမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့နိုင်ငံရေးပါတီအပြင်ပေါ့နော်တိုင်းရင်းသားခေါင်းဆောင်အယောက်90ဆိုပြီးပါတာတွေ့ရပါတယ်ရှင်ဒီအယောက်90ရပါနော်ဘယ်ကဏ္ဍသူတွေကိုပြောတာမျိုးလဲရှင်
ထိုက်ကျမ်းမုန်းရဲ့အနေအထားကိုကျမတို့ပြန်ပြီးတော့ဆွေးနွေးဖို့လိုပါသေးတယ် NCA စာချုပ်မှာပါသင်းပါထိုက်တဲ့သူများပေါ့နော်အလုံးပါဝင်တော့ဒီဆောင်စုညီငယ်ရဲ့ညီလာခံကိုခေါ်ယူကျင်းပရမည်ဆိုပြီးတော့မှကျွန်တော်တို့ရှုတ်ဆိုထားတဲ့အပေါ်မှာတိုင်းရင်းသားတွေအထက်မှာဆိုလို့ရှိရင်တိုင်းရင်းသားနိုင်ငံရေးပါတီတွေရှိတယ်ပြီးလို့ရှိရင်လက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရှိတယ်အဲ့လိုလက်နက်လေးမကင်ဘူးနိုင်ငံရေးပါတီလည်းမထူထောင်ပဲနဲ့ဩဇာတက္ကမရှိတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေလည်းရှိနေပါသေးတယ်အဲ့ဒါကြောင့်မို့လို့သူတို့တွေဟာလည်းပဲအနာဂတ်မြန်မာနိုင်ငံကြီးကိုကြီးစားလာတဲ့အခါမှာသူတို့တွေလည်းမကြမ်းရင်ပေါ့ကျမတို့ဒီဆွေးနွေးပွဲမှာဖိတ်ခေါ်မယ်ဆိုပြီးတော့မှအယောက်90ကိုကျမတို့တတ်မှတ်လိုက်တာဖြစ်ပါတယ်ဘေပောက်ကိုတွေကိုဖိတ်မလဲဆိုတာကတော့ UPDJC အတွင်းမှာကျမတို့ကညီလာခံဖြစ်မြောက်ရေးကော်မတီတို့ဖိတ်ကြားရေးကော်မတီစသဖြင့်အချင်းကော်မတီတီတီလေးရှိနိုင်ပါတယ်အဲအခါမှာကျမတို့ကဘသူပောက်ကိုတွေဘလို့ပောက်ကိုမျိုးတွေကိုဖိတ်မယ်စသဖြင့်ဖိတ်ဖို့ဆိုတာမျိုးကိုတော့ကျမတို့စဉ်းစားထားတာရှိပါတယ်အခုလောလောဆယ်မှာတော့ပောက်ကိုရေးရှင်မှုတော့မရှိသေးပါဘူ
းနိုင်ငံရေးဆွေးနွေးပွဲမူပေါင်းရပါတော့ဒီပြောင်စုငင်းချင်းညီလာခံမှာဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးသွားဖို့သတ်မှတ်ထားပါတယ်ရှင်
အားကျင်းတာတွေကိုလည်းကျမတို့နောက်မှပဲရွေးဆွေးရမှာဖြစ်ပါတယ
်အခုအဲ့ဒါဆိုတော့ကျမတို့ပေါ့နော်ဒီ UPDJC ကရေးဆွဲပြီးတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းမူကြမ်းမှာကြတော့ဘလို့အချက်တွေပါလဲဆရာမ
ကျမတို့ကအခန်း၉ခန်းနဲ့အထွေထွေဆိုတဲ့အခန်းပါပါတယ်အခန်းတင်မှာပါတဲ့ရည်ချက်ဆိုလို့ရှိရင်ရေရှည်တေတိုင်းဆိုင်နေတဲ့ညီငယ်ရေးကိုရရှိဖို့တဲ့နိုင်ငံရေးပြဿနာတွေကိုစီးရင်နဲ့မဖြေရှင်းတဲ့နိုင်ငံရေးနည်းနဲ့ဖြေရှင်းအဖြေချမယ်ဆိုတာတစ်ချက်ပေါ့နော်အဲ့ဒါဥပမာပြောတာပါနောက်ပြီးလို့ရှိရင်ဒီညီငယ်ရေးညီလာခံကထွက်ပေါ်လာတဲ့ဆုံးချက်ချက်ပေါ်မှာအခြေခံပြီးတော့မှဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအပါဝင်တခြားသောဥပဒေတွေကိုလိုအပ်သလိုပြင်ဆင်မယ်ဖြည့်ဆည်းမယ်တည်ဖြဲ့မယ်ဆိုတာတွေကိုလုံထုံလုံးကြီးနဲ့လုပ်သားမယ်ဆိုတဲ့အချက်တည်းလေးပါဝင်တယ်အခန်းအားဖြင့်ဆိုလို့ရှိရင်၉ခန်းရှိပြီးတော့အဖြစ်ဖြစ်ပိုင်းမှာဆိုလို့ရှိရင်၄ခန်းရှိပါတယ်
နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ပေါ့နော်2008ဖွဲ့စည်းပုံအခြေခံဥပဒေကပြင်ဆင်လာနိုင်တဲ့အနေအထားရှိလားဆရာမဘယ်လိုများသုံးသပ်ပါသလဲရှင်
ပြည်ထောင်စုညီညွတ်ရေးညီလာခံဆိုရင်အလုံးနဲ့တက်ဆိုင်သွားတယ်။အဲ့ဒါတွေကိုတော့ပြည်ထောင်စုညီညွတ်ရေးညီလာခံကထွက်ပေါ်လာတဲ့ရလဒ်တွေကိုကျမတို့က
တော့ကိုအတူပြုမှုဖို့အတွက်လုံထုံလုံးမိနေတယ်ပြင်ပပါမှာလေးရှိပါတယ်အဲ့ဒါကြောင့်မို့လို့ဥပဒေပြင်ဆင်နိုင်မိမယ်လို့ကျမတို့ယုံကြည်ထားပါတယ်ဒါဆိုဒီပြောင်စွညင်ချင်းညီလာခံကနေ2018ပြောင်းချိန်ကဥပဒေပြင်ဆင်ရေးတွေအတွက်ဆောင်ရွက်လာနိုင်မယ်အနေထားရှိရပါတော့နော်ဆရာမကျမတို့မြို့လင်းပါတယ်အများကြီးလည်းယုံကြည်ပါတယ်ဒါလည်းဆိုလို့ရှိရင်ကျမတို့ဒီ NCA ကိုရေးဆွဲတင်ကလည်းအဲ့ဒီအချက